အခုရပိုင်းတွေအတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့ TNL ခေါ်တအောင်ပလောင်အဖွဲ့တွေကြားမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ပြန်ဖြစ်လာနေပြီးဒီကနေ့မှလည်းအနည်းဆုံး300လောက်မှာတိုက်ပွဲဖြစ်ခဲ့တဲ့အကြောင်း TNL ဘက်ကပြောပါတယ်။ဒီရပိုင်းဖြစ်တဲ့တိုက်ပွဲတွေကြောင့်နေအိမ်မီးလောင်ခဲ့ပြီးဒေသခံပြည်သူတွေနေရွက်စွန့်ခွာတိမ်ရှောင်နေကြရပါတယ်။အခုလိုရှမ်းပြည်နယ်မြောက်ပိုင်းကလက်တလောအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဆိုရရင်ငင်းကြိုင်းကော်မရှင်နဲ့ TNL အပါအဝင်မြောက်ပိုင်းမဟာမိတ်လေးဘွဲ့အကြအပြည့်အစံချုပ်ချိုးဆိုနိုင်ဖို့ဆွေးနွေးခဲ့ကြပြီးတဲ့နောက်ပိုင်းရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဟာနေရာအတော်များများမှာဖြစ်ပွားနေပါတယ်ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အချိန်လေးကို TNL အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတပ်အိုက်ကျော်က VOA ကိုအခုလိုပြောပါတယ
်ဒီနေ့က300လောက်ဖြစ်တဲ့နေရာကတော့ဒီလာရှူမြို့နယ်မန်တုံမြို့နယ်နမ်ဆန်မြို့နယ်ဘောနော်ဒီလာရှူမြို့နယ်တဲ့တော့စင်ခိုင်ရွာနီးမှာဖြစ်တယ်ဒီနမ်ဆာမြို့နယ်တဲ့တော့ဥမ်ဆွန်ရွာနဲ့ဒီလွယ်လမ်းတောင်းကျမ်းမှာဖြစ်တယ်ဒီလွယ်လမ်းတောင်းအောက်ပေါ်နော်မန်တုံမြို့နယ်တဲ့တော့မန်ဆာလမ်းခွဲနာမှာဖြစ်တယ
်ပြီးခဲ့တဲ့ရက်ကလည်းနမ်ဆာမြို့နယ်နဲ့နမ်တူမြို့နယ်အတွင်းမှာအနည်းဆုံးတိုက်ပွဲနှစ်နေရာဖြစ်ပွားခဲ့တယ်လို့ပြောပါတယ်နမ်ဆန်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုနမ်ဆန်မြို့နယ်အုပ်ချုပ်ရေးမှူးက
မနေ့ကညနေပိုင်းတော့ကြားတယ်ဒီနေ့ပိုင်းတော့မနေ့ပိုင်းအတန်နဲ့ကြားတယ်ဖြစ်တဲ့နေရာကျွန်တော်နဲ့နည်းနည်းမိုင်၃၀ကျော်ဝန်းတော့နည်းနည်းတော့သတင်းကတော့ဖြတ်တယ်မနေ့ကတော့ညနေပိုင်းဒီနေ့ပိုင်း၅နာရီပေါင်းညပေါ့ညနေပိုင်းတော့အဲ့ကျွန်တော်တို့မြို့ကနေတော့တောင်ဘက်လောက်ပေါ့နော်မိုင်၃၀ကျော်ဝေးတာပေါ့ဟိုကျောင်းမဲမိုင်ကောက်နဲ့နေဆက်ဘက်မှာတော့ဖြစ်တဲ့တိုက်ပွဲဖြစ်တယ်လို့ကြားတယ်ဒီနေ့မနေ့ကျမှပဲတပြင်းရရတော့နော်ရွာတွေနဲ့ဆုံရမယ်နော်လည်းဟိုတော့မင်းကလေးကြီးရောက်လာနဲ့ခံရရလို့တယောက်ဆုံးသွားတာအဲ့ဒါမျိုးတော့ရတယ်ဒီတဲ့တော်တော့မိုင်းမိတာဟိုနေရတော့ဟိုမီးလောင်နဲ့တော်တယ်တပတ်ကားဆိုဘလို့အရှင်အိမ်မှာလည်းမျိုးမရှိဘူးဆိုတော့ဘယ်လိုလောင်လဲပါလဲတော့မသိဘူးနော်ကျွန်တော်လည်းတက်ဆိုင်ရာ၆ပတ်ကူညီနိုင်လို့တော့အဆင်ပြေကြပြီးဆောင်းပေးနေပါခင်ဗျာ
ဒေတာတွင်သတင်းတွေကိုအစဉ်တစိုက်ဖော်ပြပေးနေတဲ့ရွှေဖီမြေသတင်းဂျာနယ်ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့မနေ့ကတိုက်ပွဲဖြစ်ပွားတာဟာနမ်ဆန်မြို့နယ်လွယ်ပြည့်ကြီးရွာမှာဖြစ်ပြီးလက်လက်ကြီးကြီးထိမှန်တာကြောင့်နေအိမ်တလုံးမီးလောင်ခဲ့ကြောင်းဖော်ပြပါတယ်။ဒေတာကန်တွေကတော့ဒီဇင်ဘာလအတွင်းနမ်ဆန်မြို့နယ်မှာမိုင်းထိလို့ထိခိုက်တာနဲ့တေဆုံးတာ၁၀ယောက်နီးပါးရှိတယ်လို့ပြောကြပါတယ်။ဒီလ16ရက်နေ့ကလည်းနမ်တူမြို့နယ်ရှိကြေးရွာ၄ရွာကလူ900လောက်ဟာအစိုးရတပ်မတော်နဲ့ TNL အကြတိုက်ပွဲဖြစ်ပွားမဲ့အခြေအနေတွေရှိတာကြောင့်လာရှိုးမြို့နယ်အင်တိုင်းကြေးရွာကဖုန်ကြီးကျောင်းကိုတင်းရှောင်ခဲ့ကြပါတယ်။16ရက်နေ့မှာတော့အခြေအနေပြန်လည်တည်ငြိမ်လာလို့နေရပ်ပြန်သွားခဲ့ကြောင်းလာရှိုးမြို့ကကုညီကယ်ဆယ်ရေးဆောင်ရွက်နေသူတူဦးကပြောပါတယ
်။မနေ့ကပြန်ပို့ပါတယ်ခင်ဗျာ။အခြေအနေကတို့ရွာမျိုးချုပ်ဆက်မှနည်းနည်းစီးပင်းမှမို့အဖြစ်မျိုးမျိုးဖြစ်ပြီးတော့လက်နက်ကြီးတစ်ချက်ချတာနဲ့ဈေးရပီပီတွေကအလန့်ပြီးတော့ဆောင်ပြေးကြတာပေါ့ခင်ဗျာအဲဆောင်ပြေးပို့ပေါ်မှာကျွန်တော်ပြဿနာအဖွဲ့တွေကနေပြီးတွားရကျုပ်ဆိုပြီးတော့ကျွန်တော်တွေကဒီနိုင်ဖုံးတော်ကြီးတောင်းမှာကျွန်တော်တရေယာယီခန်းချပေးပါတယ်ပြီးတော့စာနယ်ရိတ်ခါတွေထောက်ပံ့ပေးပြီးတော့မနေ့ကနည်းနည်းလေးပြန်ပြီးတော့အေးချမ်းတယ်ဆိုပြီးတော့မိမိရဲ့ရွာကိုပြန်ဖို့ဌာနရှိတယ်နဲ့ပြန်ပို့ပေးလိုက်ပါတယ်ခင်ဗျာအားလုံး489ဦးပါခင်ဗျာရွာ၄ရွာပါခင်ဗျာ
ဒီလ15ရက်နေ့ကတော့ KIA တခြင်း TNL တအန်းပလောင် MNDAA ကိုကန်နဲ့ AA ရခိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာငင်းကြဲရေးကော်မရှင်နဲ့ပြည်နိုင်ငံကူမင်းမျိုးမှာအပြည့်ရစာချုပ်ချုပ်ဆိုရေးအတွက်အလွတ်တဘောဆွေးနွေးခဲ့ကြပါတယ်ဆွေးနွေးပွဲအခြေအနေကို TNL ကဗိုလ်မှူးတအိုက်ကျော်ကအခုလိုပြောပါတယ
်ကျွန်တော်ရမူကြားကတော့ဒီအစိုးရဘက်ကလက်ခံနိုင်တဲ့ပုံစံဖြစ်တော့အကြီးရှိရောရှိရှောက်ကမရှိရောဆင်းရဲကိုဘယ်လိုတွားကြမလဲဆိုမှဘယ်နည်းနဲ့တွားမလဲဆိုတော့ကျန်ရင်းနေတာတော့ဖြစ်ပါတယ
်အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဟာအပြည့်ရစာချုပ်မူကြမ်းကိုနှစ်ဖက်အပြန်အလှန်လဲလှယ်ပြီးအဲ့ဒီအပေါ်မှာဆွေးနွေးနေကြတာဖြစ်ပါတယ်ကိုမင်းဆွေးနွေးပွဲမှာနောက်တစ်ချိန်ထပ်မံတွေ့ဆုံဖို့သဘောတူကြပေမဲ့နေရာနဲ့အချိန်သတ်မှတ်ထားတာတော့မရှိခဲ့ပါဘူးဒေတာကံပြည်သူတွေကတော့ဆွေးနွေးပွဲကြံ့ကြံ့နေချိန်မှာဒေတာတွင်တိုက်ပွဲတွေပုံမပြင်းထန်လာမှာကိုစိုးရိမ်နေကြပါတယ်